အစ္စရေးဝန်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့အစ္စရေးဆိုရကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံမြောက်ပိုင်းကေစထရီယာမြို့မှာရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူရဲ့အပန်းဖြေနေအိမ်ရှိရာကိုဒရုန်းတစ်စင်းဒီနေ့ပြန်တန်းလာခဲ့ပေမဲ့အဲ့ဒီအချိန်ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ခရော်တို့ကတော့အိမ်မှာရှိမနေဘူးလို့ပြောခွင့်ရကပြောပါတယ်။လဗ်နွန်ဘက်ကနေပြန်လာတဲ့ဒရုန်းတစ်စင်းအဆောက်အဦတစ်ခုနဲ့ထိပြီးပြိုကျခဲ့တယ်လို့အစ္စရေးစစ်တပ်ကအစောပိုင်းပြောကြားခဲ့တာပါ။ဘယ်အဆောက်အဦကိုထိရလဲဆိုတာကိုရှင်းရှင်းမပြောပေမဲ့နောက်ထပ်ပြန်လာတဲ့ဒရုန်းနှစ်စင်းကိုကြားပြတ်ဖြတ်ချနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်။အစ္စရေးအရေးပေါ်လူနာဌာနကလည်းထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါရယ်။အစ္စရေးမှာအောက်တိုဘာလ9ရက်တိုက်ခိုက်မှုကိုအဓိကကြိုးကန်စစ်ဆင်ခဲ့တဲ့ဟာမက်စစ်သွေးကြွအဖွဲ့ထိတ်တန့်ကောင်းဆောင်ရာယာစင်ဝါအစ္စရေးစစ်တပ်လက်ချက်နဲ့ကြာတာရင်းတွေကတိုက်ဆုံခဲ့ပြီးတဲ့နောက်မှာအစ္စရေးကိုဆက်လက်တိုက်ခိုက်သွားမယ်ဆိုပြီးတော့ဟာမက်စ်အဖွဲ့ရောအီရန်ရောနောက်အီရန်ကြောထောက်နောက်ခံပေးထားတဲ့လက်နုံကဟက်စ်ဘိုလာအဖွဲ့တွေကရောတုံ့ပြန်ထားကြပါရဲ့ရှင်။